လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတ်အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်တပ်မတော်ဘက်ကမှားယွင်းလုံဆောင်ချက်တွေအတွက်ဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့အခုလိုစစ်ခုံရုံးကစစ်ဆေးနေစေဘူးသီးတောင်မြို့နယ်ကုတာပြင်လူတက်မှုမှာတော့ပွင့်လင်းမြင်သာမှုမရှိဘူးလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတ်အစီရင်ခံစာနဲ့ဆက်လျင်းပြီးရခိုင်ပြည်နယ်တွင်တပ်မတော်ကနယ်မြေတင်ကြိမ်မှုစစ်ဆင်ရေးဆောင်ရွက်ရမှာကိုကဲမှုအစစ်စစ်မှာမှားယွင်းစွာလှုပ်ဆောင်သူတွေကိုစုံစမ်းစစ်ဆေးရေးခုံရုံးကဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့တမရော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စုံမင်းထွန်းကပြောပါတယ
်ကျွန်တော်တို့ကဒီ ICO ကြီးအစီအစဉ်ကမထွက်ပေါ်မင်းလုံး2025ရဲ့နေ့ကကျွန်တော်ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တစ်ခုရှိပါတယ်အဲ့ဒါတော့ဒီလိုကုသမှုကိစ္စနဲ့ပတ်သက်ပြီးစတင်စစ်ဆေးတော့မယ်ဆိုတော့ထုတ်ပြန်ချက်ဖြစ်တယ်အဲ့ထုတ်ပြန်ချက်ကနောက်ဆုံးပိုင်းမှာ ICO ကြီးကကျွန်တော်တို့ပြောဆောင်နေကြည့်တယ် ICO ကြီးအစီအစဉ်ကထွက်ပေါ်လာချိန်မှာလည်းလိုဥပဒေရထိုးပေါ်မှုအားလည်းပြည်လို့နေတယ်ဟိုဒေကုလိုနေရဆောင်ရစီစီသွားတယ်ဗျာဆက်တည်ခိုင်းလို့ရဆိုရင်ကြီးကြီးဆောင်ရွက်သွားဖို့လုပ်ပါမယ်လို့ဒီကဒီကြားထဲမှာအစီအစဉ်ကြီးကနေကြတယ်တမရောသာဆက်တည်ကြီးစီစီလို့ရတယ်ပြေဝပြေပေါင်းဆောင်ရွက်ခဲ့ပါတယ်အပြင်လိုအပ်တဲ့အချက်နဲ့ထောက်ထားတွေကိုဒါပြေဝဆောင်ရွက်ခဲ့တယ်အဲ့တော့သူရစီမီကြိုးရုံကနေလို့ဗျာပေါင်းခံရတဲ့ဟာတွေလောက်ပေါင်းပြခဲ့ပါတယ်ဆက်တည်ပေါက်ထားအဲ့လိုလေပုံလို့ရှိရင်စစ်တရားရဲ့စက်ပြီးရတယ်ဒီလိုရတယ်ဘယ်လက်ဆောင်တော့မှဖြစ်ပါလားအတံတော်မှာလေမင်းတို့ကကွေရေးရမြန်မီတွေကလုံလုံကြီးမြန်မီလူကြီးလုံလုံကြီးပေါက်တဲ့အခါအစီအစဉ်မှာလက်ပြဆောင်တဲ့အခါမှာတော့အမားကြီးများရှိနိုင်တယ်ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကဆောင်ရွက်ရမှာဖြစ်ပါတယ်
2018ခုနှစ်ဇူလိုင်လကမြန်မာအစိုးရကနေဖွဲ့စည်းပေးခဲ့တဲ့အဖွဲ့ဝင်၄ဦးပါလှုပ်လှက်သောစုံစမ်းရေးကော်မရှင် ICOE ရဲ့အပိတ်အစီရင်ခံစာကို2020ပြည့်နှစ်ဇန်နဝါရီလ23ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။တမရုံအနေနဲ့ဘူရီတောင်မြို့နယ်ကုတာပြင်ကျေးရွာဖက်တပ်ပြမှုနဲ့ပတ်သက်လို့စစ်ခုံရုံးဖွဲ့ဆစ်စည်းဖို့နိုဝင်ဘာလ25ရက်နေ့ကတမရုံဘက်ကထုတ်ပြန်ထားတာဖြစ်ပြီးနိုဝင်ဘာလကနေဒီဇင်ဘာလအထိကုတာပြင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆစ်ဆေးနေတာ၉ကြိမ်ရှိပြီလို့ဘုံမှုချုပ်စွန်မင်းတွန်းကဆက်ပြောပါတယ
်။နောက်ဆုံးအချိန်တွေကတော့ကျွန်တော်တလကွဲလောက်ဒီမှာ၉ကြိမ်ဆစ်စည်းခဲ့တယ်။ဒီရလုံးဘက်ပတ်ပြီးများဆောင်းဆန်းဆစ်စည်းမှုပြီးဆုံးကံကြီးပါတယ်လို့ဒေယခံတဲ့ပြည်ညာဆက်လက်ဆွေးနွေးပါမယ်ဆွေးနွေးပြီးရင်တော့ကျွန်တော်တို့ဒီကာမတရားရုံးနဲ့လည်းအတူတူပါတော့ကြာကြာဆင်းနေပါလိမ့်ရှိနေဆက်မှဆင်းနေတာရှိနေတယ်ဒီအုံနေရလို့ဆိုတော့တရားရုံးရဲ့ဆုံးဖြတ်ချက်ကြီးဖလာပါလိမ့်မယ်အဲ့ဒါမှလည်းကျွန်တော်တို့ရှင်းထုတ်ပြန်တာလေးဆောင်ရွက်ပေးပါမယ
်ဘူရီတောင်မြို့နယ်ကုတာပြင်စစ်တရားရုံးကျန်းနာမှုကိုဘူရီတောင်နယ်မြေခံစိုက်ရင်တန်းမှာ2019နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မြန်မာစစ်သားဘက်ကဘယ်သူပဲဝါဘယ်နှဦးကျွလွန်ခဲ့တာတရားလူတရားခံထွက်ဆိုချက်တွေကိုတော့ထုတ်ပေါ်ခြင်းမရှိခဲ့ပါဘူးဒီစစ်ဆေးမှုကိုလာရောက်နားဆောင်တဲ့ဒေသခံ264ယောက်ရှိတယ်လို့လည်းတမတော်ကသတင်းထုတ်ပြန်ထားတာပါဒါပေမဲ့ဒီလိုတမတော်ရဲ့ခုံရုံးစစ်ဆေးမှုမှာပိုလင်းမြင်တာမှုအားနည်းနေတယ်လို့ဘူရီတောင်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသွန်းအောင်သိန်းကပြောပါတယ
်ဘလူးလေးပါတယ်ဆိုတာလည်းကျွန်တော်တို့မသိဘူးစစ်ဆေးမှုစုံစမ်းမှုကျန်တာမှာကျွန်တော်တို့ပါဝင်ပူးပေါင်းပို့အတွက်ကိုကျွန်တော်တို့ဖိတ်တာမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကအတုံးလုံးကိုမသိအောင်လုပ်မယ်နော်
2019ခုနှစ်တမတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်းမောင်တော်မျိုးနဲ့အင်ဒင်းရွာမှာမွတ်စလင်မျိုးသား10ဦးကိုစပ်ပြခဲ့တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အတွက်ဘာဝင်ပတ်သက်သူတွေကိုစစ်ခုံရုံးကနေအရေးယူမှုတွေလှုပ်ဆောင်ခဲ့ပါတယ်သူတို့ကိုအပြစ်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လူငင်းချမ်းနာခွဲအမိန့်နဲ့တနစ်မပြည့်ခင်ပြန်လည်လွတ်မြောက်လာခဲ့ပါတယ်တမတော်ကနေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်းဒေသတွင်းမွတ်စလင်ဦးရေ9သိန်းခန့်နေရစွန့်ခွာတိမ်းရှောင်နေကြရတာပါတိရခမ်မူစလင်တွေဟာသူတို့ကိုသူတို့ရိုဟင်ဂျာလို့သုံးစွဲခေါ်ဝေါ်နေတာကိုမြန်မာစိုးရကလက်မခံခဲ့ပေမဲ့ဒီစစ်ပြေးဒုက္ခသည်တွေကိုနေရရင်ပြန်နိုင်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပိတ်အစီရင်ခံစာမှာဖော်ပြထားတဲ့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်တွင်းလက်နက်ကိုင်ပြည်ပခတ်တွေတွင်ပြည်စည်းဥစ္စာဖျက်ဆီးခံရတာဒါမှမဟုတ်လူရက်သာဒါမှမဟုတ်အယက်သားတွေကကျူးလွန်ခဲ့တဲ့တခြားရာဇဝတ်မှုကြီးတွေကိုဆက်လက်စုံစမ်းစစ်ဆေးပြီးတရားစွဲဆိုဖို့ဖြစ်တယ်လို့သမရယုံကနေထုတ်ပြန်ထားပါတယ်ခင်ဗျာ